တော်ရရှင်များခင်ဗျာဒေါက်ဆန်းစုကြည်မိကုံကောင်းလို့ချက်များအစီအစဉ်မှာဒီတစ်ပတ်တင်ပြဖို့ရွေးချယ်ထားတာကစနစ်ဟာလူလူအတွက်လားလူလူဟာစနစ်အတွက်လားလူလူဟာအစိုးရအတွက်လားအစိုးရဟာလူလူအတွက်လားလို့ဒေါက်ဆန်းစုကြည်ကမိကုံထုတ်ပြောဆိုထားတဲ့စကားတွေပါဒီစကားတွေပြောဖြစ်ခဲ့တာကတော့1996ခုနှစ်နေအိမ်ရှိဟောပြောပွဲတစ်ခုမှာပရိသတ်တဦးကလူနေမှုအဆင့်တန်းမြင့်ဖို့အတွက်မျိုးပြစီမံကိန်းတွေရေးဆွဲတဲ့အခါမှာလူတွေကိုအတင်းအကျပ်ကြောင်းရွှေ့ခိုင်းတာအဓမ္မလိုအပ်ပေးခိုင်းတာတွေပါဝင်ပါသလားဒီကိစ္စဟာဘသူတာဝန်လဲဆိုတာဖြေကြားပေးပါလို့မေးခဲ့တဲ့အတွက်ပါလူနေမှုအဆင့်နဲ့မြင်ဖို့အတွက်အရင်ဆုံးလူမှုကျန်းမာရေးနဲ့ပညာရေးကိုဆောင်ရွက်ရမယ်လို့ဒေါက်ဆန်းစုကြည်ကအခုလိုစပြောပါတယ
်လူနေမှုအဆင့်တန်းမြင်မာရေးအတွက်ပထမလိုအပ်ချက်ကတော့ဒီမှာရဲ့ပြည်သူလူထုရဲ့ကျန်းမာရေးနဲ့ပညာရေးကိုတိုးတက်အောင်လုပ်ရမှာဖြစ်ပါလေ။ကျန်းမာရေးနဲ့ပညာရေးကိုတိုးတက်အောင်မလုပ်ပေးရင်တော့ကျမတို့ပြည်သူလူထုကိုအဆင့်တန်းမြင့်အောင်လုပ်ပေးမယ်ဆိုတော့လုံးလုံးအတိတ်ပဲမရှိပါဘူး။ညောကြစီမံကိန်းများဆွေးဆွဲတယ်ဆိုတော့အတင်းကြပေါ့လေလူတွေကိုပြောင်းရွှေ့ပေးတယ်ပြောင်းရွှေ့လိုက်ပြီးတော့ဒီဆင်းရဲတဲ့လူတွေကိုအထူးသဖြင့်မြို့ပြင်ကိုပြောင်းခိုင်းလိုက်တယ်အရင်တုန်းကဆင်းရဲတဲ့လူတွေနေတဲ့နေရာမှာတိုက်ကြီးတွေဆောက်လိုက်တယ်ဟိုတယ်ကြီးတွေဆောက်လိုက်တယ်အဲ့ဒါတွေဆောက်လိုက်တာနဲ့ကျမတို့ရဲ့လူနေမှုအဆင့်တန်းမြင့်သွားတာမဟုတ်ဘူးမြို့ပြင်စီမံကိန်းဆိုတာလေရေးဆွဲတဲ့နေရာမှာအဲ့ဒီကိစ္စလေးလည်းကျမကနည်းနည်းစိတ်ဝင်စားလို့ပြောချင်ပါတယ်မျိုးတစ်မျိုးမှာတိုက်အစ်စ်တွေဆောက်မယ်ဟိုတယ်အစ်စ်တွေဆောက်မယ်ဆိုင်ဟောင်းတွေဖြစ်မယ်ဆိုလို့ရှိရင်တစ်မျိုးလုံးရဲ့အနေအထားကိုကြည့်ရတယ်ဒီမျိုးကိုဘယ်လိုလုပ်တာရအောင်လို့စီမံမလဲနောက်တစ်နေ့ကဒီမျိုးဟာရုပ်ပြက်ဆင်းပြက်ခုနကတိုက်ကြည့်ရတစ်မျိုးဒီနေ့ကတိုက်ကြည့်ရတစ်မျိုးအဲ့ဒီလိုရုပ်ပြက်ဆင်းပြက်မျိုးမဖြစ်အောင်ဘယ်လိုလုပ်မလဲဆိုတာကိုစီမံရပါတယ
်အဲ့ဒီပြင်စီမံကိန်းတွေဆောင်ရတဲ့အခါမှာလူလူကိုမနစ်နာစေမဲ့နှီးတွေစိတ်ချမ်းသာစေမဲ့နည်းတွေရှာရမယ်။ဒီအတွက်အစိုးရဟာလူလူအတွက်လားလူလူဟာအစိုးရအတွက်လားဆိုတဲ့မေးခွန်းကိုမှန်မှန်ကန်ကန်အဖြေရှာဖို့လိုအပ်ပါတယ်လို့လည်းဒေါက်ဆန်းစုကြည်ကပြောပါတယ်
။အဲ့ဒါစီမံတဲ့အခါမှာပထမအရေးကြီးဆုံးကတော့ပြည်သူလူထုပေါ့လူလူကိုမနစ်နာစေမဲ့နည်းများလူလူကိုစိတ်ချမ်းသာဖို့ဒါဖြစ်နေမဲ့နည်းများအဲ့ဒါတွေကိုရှာရမယ်။လူလူကနစ်နာမယ်လူလူကနေပြီးတော့စိတ်ဆင်းရဲရမယ်ဆိုရင်ဒီနည်းတွေကိုရှောင်ရမယ်။မျိုးဟာလူတို့အတွက်လားလူတို့ဟာမျိုးအတွက်လားဆိုတော့ကျမတို့မေးရမယ်မေးခွန်းဖြစ်ပါတယ်။နောက်ဆုံးကျတော့ဒီမေးခွန်းဟာဘာနဲ့မှပတ်သက်တဲ့ဒီမေးခွန်းပဲကျမတို့ထပ်ထမေးရမှာပဲ။စနစ်ဟာလူတို့အတွက်လားလူတို့ဟာစနစ်အတွက်လား။အုပ်ချုပ်ရေးဟာလူတို့အတွက်လားလူတို့ဟာအုပ်ချုပ်ရေးအတွက်လား။အစိုးရဟာလူတို့အတွက်လားလူတို့ဟာအစိုးရအတွက်လား။ဒီဟာတွေကကျမတို့အမြဲမေးရမယ်။ပြဿနာတွေအားလုံးဟာဒီမေးခွန်းကိုမှန်မှန်ကန်ကန်မဖြေတာကြောင့်မလို့ပြဿနာတွေဖြစ်နေတာဖြစ်ပါလေ။ဘလူဟာအဓိကလဲ။ဘာဟာအဓိကလဲ။ဒီနိုင်ငံမှာတကယ်အရေးကြီးတာဟာဘယ်သူလဲလဲဆိုတဲ့အဖြစ်မှန်မထွက်မချင်းကျွန်တော်တို့နိုင်ငံဟာကြာရနိုင်မှာမဟုတ်ပါဘူး။ဒီနိုင်ငံမှာအရေးကြီးဆုံးလူတွေဟာပြည်သူလူထုပဲဆိုတဲ့အဖြစ်မထွက်မချင်းတော့ကျွန်တော်တို့နိုင်ငံဟာဘယ်လိုမှတိုးတက်မှာမဟုတ်ဘူး။
မျိုးပြစီမံကိန်းတွေကိုစနစ်တကျမတည်ဆောက်ဘူးဆိုရင်အကျိုးမရှိပုံကိုလည်းအခုလိုဆက်ပြောပါတယ်
ဒီမျိုးပြစီမံကိန်းတွေဆိုတာလုံးလုံးပါပဲ။နောက်တချို့တိုက်ကြည့်တယ်ကလည်းတချို့ကတော့ပြောတယ်အပေါ်မှာမနေရပါဘူးတဲ့ပြောကြမှာဆိုလို့တဲ့။အဲဒီလိုတိုက်ကြည့်မျိုးတွေစောင့်နေလို့ကျမတို့တွေဘယ်လိုအကျိုးရှိနိုင်မှာလဲ။ကျမအရင်မကြခင်တုန်းကစောက်ခါကတိုက်ခုရောက်သွားပါတယ်။အသက်ပါပဲစောက်လို့မှတောင်မှကောင်းကောင်းမပြီးသေးဘူး။ကျမကြည့်လိုက်တဲ့အခါကျတော့စောက်ပုံစောင့်ကြီးဟာအင်မတန်မှဖြစ်ကြတာဆန်းနိုင်တယ်ဆိုတော့ကျမမြင်ခဲ့ရပါတယ်။သတင်းမှတစ်ခုမှတည့်တယ်မရှိဘူး။တစ်ခုမှမတည့်ဘူး။ကျော်တခုနှစ်ခုမတည့်ရင်မပြောပါဘူးတခုမှကိုမတည့်ဘူးအဲ့တော့ဒီလိုစိုက်ကြီးစောင့်နေလို့ကျမတို့နိုင်ငံဘယ်လိုတော့တည့်နိုင်မှာလဲကျမအမြင်ကတော့တစ်ထပ်တိုက်ကလေးတခုကိုပြီးပြီးပင်ပင်ရှားကြညာနာဆောက်တာဟာ၆ဆတိုက်ကြီးကိုဖြစ်ကတာဆန်းဆောက်တာတည်းအများကြီးပို့ပြီးတော့ချစ်ရောက်တယ်လို့ကျမအမြင်တယ်ကျော်ကျော် စီးပွားရေးနိုင်ငံရေးအဆောက်အုံတွေကိုတိဆောက်သွားတဲ့နေရာမှာလေဒီလိုပဲကျမတို့တိဆောက်သွားခြင်းနဲ့ဒီဒီပြင်မယ်နဲ့တစ်ဖက်တိုက်ဆောင်နိုင်ရင်တစ်ဖက်တိုက်ပဲဆောင်မယ်အဲ့ဒီကနေတိုးတက်ပြီးတော့နှစ်ဖက်တိုက်ကိုကောင်းကောင်းဆောင်နိုင်တဲ့အခါကျလို့ရှိရင်ကျမတို့နှစ်ဖက်တိုက်တိုးပြီးဆောင်မယ်အဲ့ဒီကနေတစ်ဖက်တိုးတက်လာတဲ့အခါကျတော့နောက်ဆုံးကျလို့ရှိရင်အထက်တရားတိုက်တွေဆောင်ရင်လည်းရတယ်ဒါပေမဲ့တစ်ဖက်တိုက်ကိုတောင်မှကောင်းကောင်းပြီးပြီးပြီးပြီးမဆောင်နိုင်ခင်မှာတစ်ဖက်တိုက်တွေဆောင်နေလို့အလကားပဲ
နောက်ဆုံးအနေနဲ့ဒေါန်ဆန်းစုကြည်ပြောတာကလူလူရဲ့လိုအပ်ချက်ကိုကြည်ပြီးတိဆောက်တဲ့စနစ်ကမှလူလူကိုအခြေခံတဲ့စနစ်ဖြစ်တယ်လို့ဆိုပါတယ
်။ပြည်သူလူလူကိုအခြေခံတဲ့စနစ်ဆိုတာဟာပြည်သူလူလူရဲ့လိုအပ်ချက်တွေကိုကြည်သွားရမယ်။ပြည်သူလူလူကလိုအပ်ချက်တွေဆိုတာတစ်ခါတိုက်တယ်ဆိုရင်တစ်ခါတိုက်တယ်များများဆောက်ရမယ်။အာတခဲကြီးကဟိုတယ်လိုချင်တော့ဟိုတယ်လေးဆောက်ချင်တယ်ဆိုရင်ဒီလိုစိတ်ဓာတ်ထားလို့မရဘူး။စနစ်ကြလို့ရှင်ဒီမိုကရေစီစနစ်အောင်မှာကျမတို့ပြည်သူလူထုဟာတိုးတက်ချမ်းသာလာတဲ့အခါကြလို့ရှင်ဒီလိုအတိုက်ကြီးတွေလိုတယ်ဆိုတဲ့အခါကြရင်လည်းလိုသလိုကျမတို့ဆောက်ရမှာပေါ့ဒါကျမတို့လုံနိုင်ပါလေကျမတို့ပြည်သူလူထုကလည်းစနစ်ကြလို့ရှင်လုံနိုင်လာမှာပါအခုစီးပီးပင်ပင်တစ်ထပ်စလိုက်ကိုမဆောက်နိုင်တဲ့အချိန်မှာတော့မကြခင်ပြိုကျမဲ့6ထပ်တိုင်မျိုးဆောက်ထားတော့တိတ်ကြတော့ပညာမပါဘူးလို့တော့ကျမထင်ပါတယ်
ဆိုရရှင်များခင်ဗျာလူလူဟာအစိုးရအတွက်လားအစိုးရဟာလူလူအတွက်လားဆိုတဲ့1996ခုနှစ်ဖေဖော်ဝါရီလတုန်းကဒေါန်ဆန်းစုကြည်ပြောခဲ့မှုတဲ့စကားတွေကိုကောက်နှုတ်တင်ပြလိုက်တာပါရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ